သမနာနဲ့လွတ်တော်ကြားသဘောထားကွဲလွဲနေတဲ့လာဇာတူပိယေနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရဲ့လာဇာကိုအီပီလာတရက်နေ့ကဆားလို့တိုးမြင့်ခံစားစေဖို့ပြည်တော်စုလွတ်တော်ကအတည်ပြုလိုက်ပါတယ်။တစ်ချိန်တည်းမှာသမနာနဲ့6ပွင့်ဆိုင်ပုဂ္ဂိုလ်တွေအရင်တွေ့ဆုံပြီးမှမူပေါင်းတွေရေးဆွဲဖို့ဖြစ်နိုင်လိမ့်မယ်လို့လွတ်တော်ဘက်ကသမနာကိုတုံ့လွှာပြန်ပို့ခဲ့တဲ့အကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်တူကပြောပါတယ်။အပြည့်စုံကတော့ VOA သတင်းနောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
စစ်တော်ကိုယ်စားလှယ်ရဲ့လာဇာနဲ့ဇီးတူးမြင့်နဲ့ပတ်သက်တဲ့ဥပဒေဂျန်းကိုတမနာကလက်မှတ်မထိုးဘဲနဲ့မှတ်ချက်တွေနဲ့ပြန်ပို့လာတဲ့ကိစ္စကိုဒီကနေ့ပြောင်းလို့တော့မှမဲခွက်ဆုံးဖြတ်ခဲ့တာပါ။စစ်တော်ကိုယ်စားလှယ်ရဲ့လာဇာတူးမြင့်မှုကိုရှေ့လာမဲ့ဗန္ဒိုင်းနှစ်ကစတင်ပြီးတော့မူလရတာတစ်ချက်တူးမြင့်ကန်စားဖို့တင်တယ်လို့ပြောင်းလို့တော့မှမဲခွဲတဲ့အခါမူလတော်ကတိုးဖို့တင်ပြထားတဲ့ဥပဒေဂျန်းကိုထောက်ခံတဲ့လူ323ဦးကံွက်တဲ့သူ185ဦးနဲ့ဂျားနေ15ဦးရှိခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ပြည်တော်စုစည်းဝေးကိုတက်ရောက်တဲ့ရခိုင်မျိုးသားပါတီရဲ့မြေပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ်
။စစ်တော်ကတော်တော်များများဟောကတော့ဟိုအမကြီးရဲ့သဘောထားကိုမထောက်ခံပဲပြည်တော်လွတ်တော်ရဲ့သဘောထားအတိုင်းပဲအတည်ပြုဖို့ပြောပါတယ်။ဥပဒေကြောင့်ကော်မတီကလည်းပြည်တော်လွတ်တော်ရဲ့အတည်ပြုချက်အတိုင်းအတည်ပြုမဲခွဲတဲ့အခါမှာတော့ကျွန်တော်တို့ထောက်ခံမယ်၊323မယ်၊ကံွက်မယ်185မယ်၊ဂျားနေမယ်15မယ်နဲ့ကျွန်တော်ပြန်ပြီးတော့ဟိုပြည်တော်လွှတ်တော်ရဲ့ဆုံးဖြတ်ချက်အတိုင်းပြန်ပြီးတော့အတည်ပြုလိုက်ပါတယ
်ဆိုတော့ဆရာတို့ဘယ်တော့မှစပြီးတော့အခုတိုးမြင့်တဲ့လာစာကိုခန်းစားရမှာလဲခင်ဗျဟ
ုတ်ကဲ့ဟုတ်ကဲ့အဲ့ဒါကြာတော့ကျွန်တော်တို့အဲ့ဒီအစိုးတင်ကလေးက15-16ဘန္နာနှစ်မှာစတင်အကောင့်ထည့်ပို့ဖို့အစိုးရကိုတိတ်တွန်းနေဆိုတာအဲ့ဒါကြောင့်ဒီနေ့လွှတ်တော်မှာလည်းထပ်မံပြီးတော့ဟိုနိုင်ငံကြီးကပြန်ပြီးတော့အတည်ပြုပါတယ်အဲ့ဒီ16ခုအလားအပြည့်လာတရနေ့ကစပြီးတော့ဒါအကျိုးခံစားခွင့်ဖြစ်ပါတယ်ဒါနောက်ဆယ်လက်တာကျန်တဲ့စွတ်တော်တက်တာမှာဒါအကျိုးခံစားခွင့်ရှိမှဖြစ်ပြီးတော့နောင်လာမဲ့စွတ်တော်ကိုယ်စားလှယ်တွေအတွက်လည်းဒါတစ်ဆက်တစ်ဆက်တဲ့အကျိုးခံစားခွင့်ရှိမှာပါလို့ဟိုတမန်ဟိုနိုင်ငံကြီးကပြန်လည်ရှင်းပြပါတယ်ခင်ဗျ
တမန်ဦးသိန်းစိန်ကလွှတ်တော်ကိုယ်စားလှယ်တွေချင်းမြင့်ငွေတိုးမြင့်ဆောင်ရွက်တဲ့နေရာမှာဥပဒေပြုအဖွဲ့အစည်းဖြစ်တဲ့လွှတ်တော်ကဆောင်ရွက်တာထက်အုပ်ချုပ်ရေးအဖွဲ့အစည်းတွေကအခြေခံဥပဒေနဲ့အညီဗန္ဒိုင်းဆိုင်ရာလုပ်ငန်းစဉ်တွေအတိုင်းကြိုတင်တွက်ချက်ပြီးမှသာထိုက်တဲ့ပမာဏတိုးမြင့်ရေးဆောင်ရွက်တင်တယ်လို့သဘောထားမှတ်ချက်ပေးပြီးတော့တင်ပြလာတဲ့ဥပဒေဂျန်းကိုလက်မှတ်မထိုးဘဲနဲ့ပြည်အောင်လွှတ်တော်ကိုပြန်လည်ပေးပို့ခဲ့တာပါအခုခါမှာတော့ပြည်အောင်လွှတ်တော်ကတိုးတင်တယ်လို့မှတ်ချက်ပေးလိုက်တဲ့အတွက်ဒီဥပဒေကိုတမန်လက်မှတ်မထိုးလဲရပောင်း14ရက်အတွင်းမှာအတည်ပြုလာတော့မှာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေလာစာတိုးမြင့်ရေးနဲ့ပတ်သက်ပြီးတော့ဒီကံမျိုးပါတီရဲ့ပြည်ကိုယ်စားလှယ်ဦးလာဆွေရဲ့သဘောထားကတော့
အဲကျွန်တော်ကအဲ့ဒီမှာဂျားနေ15မဲဆိုတာအဲ့ဒီမှာကျွန်တော်ပါပါတယ်ဗျာကျွန်တော်တော့ဂျားနေပေါ့ဒီကိစ္စကကျွန်တော်ပြောမှဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဆွေးလည်းမဆွေးပြေးပါဘူးကျွန်တော်တို့ကတရားကြောက်ပေါ့ဗျာအဲမတရားရင်မတရားဘယ်လိုပေါ့မတရားဘူးလို့ယူဆရင်လည်းမယူယုံရှိတာပေါ့ဗျာတော့တရားရင်တော့ပြီးလိုက်ရင်တော့ယူလိုက်မှာပေါ့အခုတော့အစိုးရအဖွဲ့ကမတရားဘူးဒါပါလာတော့မပြီးဘူးပေါ့နော်သို့တော့ကျွန်တော်တို့ကတော့ကျွန်တော်တော့ဝယ်မဆွေးနေဘူးအလုံးစောက်ခေါက်ကလည်းမကောက်ပါဘူး။ကျွန်တော်ကြားနေပဲ
။တစ်ချိန်တည်းမှာပဲဒီကနေ့ပြည်တော်စည်းဝေးတဲ့အတွင်းမှာ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးနဲ့ပတ်သက်တဲ့တမနာရဲ့တဝန်လွှာကိုလည်းပြန်လည်ပြန်ကြားခဲ့ပါတယ်။တမနာက6ပွင့်ဆိုင်တွဲဆုံမှုမူပေါင်းတွေလွတ်တော်ဘက်ကပြန်လည်ပေးပို့ဖို့လိုတယ်လို့ဇန်နဝါရီလ19ရက်နေ့ကလွတ်တော်ဆက်ဆံရေးနေ့မှာအကြောင်းကြားခဲ့တာပါ။ပြည်တော်တို့ကတော့တမနာနဲ့အရင်တွဲဆုံပြီးမှသာဘာတွေဆွေးနွေးမယ်ဆိုတာကိုမူပေါင်းရေးဆွဲဖို့ဖြစ်နိုင်မယ်လို့ပြန်လည်ပြီးအကြောင်းကြားခဲ့တဲ့အကြောင်းစန္ဒိုင်းနမ်မဒီမိုကရက်တစ်ပါတီ SNDP ရဲ့တီပေါ်မြွတ်နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်။
သမရကသူကဒီ6ပွင့်ဆိုင်ကိုကောင်းပါတယ်ကြိုးကြိုးပါတယ်လို့ပြောထားတယ်ပြီးတဲ့အခါကျတော့ဟိုဒီလွှတ်တော်အနေနဲ့ပြောင်းစုလွှတ်တော်အနေနဲ့ဘယ်လိုဖြစ်စေချင်ဘယ်လိုပုံစံနဲ့ဆွေးနွေးချင်တယ်လဲဆိုတဲ့မူကောင်းလေးကိုဟိုပေးပါလို့တောင်းလိုက်တဲ့အခါဒီဘက်ကနေပြီးတော့အဲ့ဒီမူကောင်းလေးချဖို့အတွက်ကိုသမရနဲ့အရင်တွေ့ဖို့လိုတယ်ဆိုပထမဆုံးတစ်ချိန်တွေ့ဖို့လိုတယ်ပေါ့ဗျာအဲ့ဒီမှာတွေ့ပြီးတော့မှဗားရီဆွေးနွေးမယ်ဆိုရင်ညှိနှိုင်းပြီးတော့မှအဲ့ဒါတွေကိုမူပေါင်းဆွဲမယ်ပေါ့ဆွဲပြီးတော့လွှတ်တော်ကဟိုဟာဖြစ်ပင်မယ်ပေါ့
ဆက်နှစ်ချိန်မြောက်လွှတ်တော်စီဝေးတွေကိုတင်းတန်းတွေကစပြီးကျင်းပနေတာပါအခုလွှတ်တော်စီဝေးတွေအတွင်းမှာအရေးပါတဲ့2008ဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းကိစ္စနိုင်ငံတကာကအယုံစိုက်နေတဲ့မျိုးစုံဥပဒေကြမ်းတွေအပါအဝင်2015-2016ဘဏ္ဍာနှစ်အတွက်ဘတ်ဂျက်ဥပဒေတွေကိုလည်းအတည်ပြုမှာဖြစ်ပါတယ်ခင်ဗျ